ရခိုင်ပြည်နယ်အတွင်းစစ်ဘေးဒုက္ခသည်ကူညီကယ်ဆယ်ရေးအဖွဲ့တွေရဲ့ခီးသွားလာရေးနဲ့စားနပ်ရိတ်ခါထောက်ပံ့မှုတွေကိုစစ်ကောင်စီကကန့်သက်ထားတယ်လို့အကူအညီပေးရေးအဖွဲ့တွေက VOE ကိုပြောပါတယ်။အကန့်သက်တွေကြားစစ်ဘေးဒုက္ခသည်စခန်းတွေမှာစားနပ်ရိတ်ခါပြတ်လတ်လာတာတွေကိုလည်းရင်ဆိုင်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုစံကျော်ကပြောပြမှာပါရှင်
။ရခိုင်လက်နက်ကင်အဖွဲ့နဲ့စစ်ကောင်စီကြားစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်ဒုက္ခသည်တွေကိုကူညီနေတဲ့ရခိုင်လူမှုရေးအဖွဲ့တွေရဲ့ခီးသွားလာခြင်းနဲ့အကန့်အသတ်တွေရင်ဆိုင်နေရတာပါ။မြေတားရောင်ချီဖောင်ဒေးရှင်းတာဝန်ရှိသူတို့ဖြစ်တဲ့ကိုကြောက်ချိုင်ကပြောပါတယ်
။ဒါတို့ပြင်ဆင်ထားတာတွေကအများကြီးပဲဟိုဒီဘက်ကဒီရခိုင်ဒီတန်းဘက်မှာတော်တော်များများဟိုတနေနဲ့တနေတရားနဲ့တရားဒီအရှိပြည်တယ်လို့ဘုတ်ဒီဘုတ်လေးစိတ်ကြောင့်မှလည်းစားနပ်ရိတ်ခါတွေမတရားဘူးဆိုတဲ့ဥစ္စာတွေကရှိတယ်ဗျ။ကျေကျေရေးလုပ်တဲ့အထက်မှာလည်းတော်တော်လေးကိုဥစ္စာပြရတယ်ပေါ့။စားနပ်ရိတ်ခါတင်ပို့မဲ့ဥစ္စာတွေမတရားဘူးဒီရောဘက်တွေကိုလည်းရောက်တဲ့လောက်စားနပ်ရိတ်ခါတွေမရဘူးဒီအဲ့ဒီလိုအခက်အခဲတွေကရှိတယ်ဗျ
။ပြီးခဲ့တဲ့ရက်ပိုင်းကလည်းစစ်တွေမြို့နယ်အတွင်းစစ်ဘေးဒုက္ခသည်ကူညီရေးအတွက်အလှငွေကောက်နေတဲ့မြေတားရောင်ချီဖောင်ဒေးရှင်းအဖွဲ့ကိုအလှငွေမကောက်ခံဖို့စစ်ကောင်စီကခေါ်ယူတတိပေးထားတယ်လို့ကိုကြောက်ချိုင်က VOA ကိုအခုလိုပြောပါတယ်
။ဒီဘက်ကိုအလှပေးဖို့အတွက်ဒီမိဘပြည်သူတွေကကျွန်တော်တို့အလှခံတဲ့အပိုင်းမှာတည်းခက်ရစနေပြီ။ဒါလို့ဆိုတော့ဒီအစိုးရကနေပြီးတော့မှကျွန်တော်တို့ကိုဟိုအလှခံခွင့်ကိုပိတ်ပင်ထားတယ်ခင်ဗျ။ဒီစစ်ဘေးကြောင့်အလှခံတဲ့ဥစ္စာကိုပိတ်ပင်ထားတယ်ဟိုစစ်ဘေးကြောင့်အလှမခံရဘူးအလှခံမယ်ဆိုရင်ဥစ္စာပြမယ်။ဟိုတရားစွဲဆိုင်ရမယ်အော်လူတွေဖတ်မယ်ကျွန်တော်တို့အတင်းဖွဲ့ကားတွေလည်းဟိုတိတ်မယ်ပေါ့အဲ့လိုချင်းချောက်ထားတာလည်းရှိရက
ြစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအစားလို့ရခိုင်ပြည်နယ်အတွင်းမှာဒုက္ခသည်တွေကိုကူညီကယ်ဆယ်ထောက်ပံ့ပေးနေတဲ့နိုင်ငံတကာအဖွဲ့ INGO NGO တွေနဲ့ပြည်တွင်းအဖွဲ့အစည်းတွေရဲ့ခီးသွားလာခွင့်တွေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာကန့်သတ်ချက်တွေတိုးလာတယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဒီလိုကန့်သတ်ချက်တွေကြောင့်ရခိုင်မြောက်ပိုင်းမှာကြန့်ရှိနေတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာစားနပ်ရိတ်ခပြတ်လတ်တာတွေနဲ့ရင်ဆိုင်နေရပါတယ်။စစ်ဘေးဒုက္ခသည်3000ကျော်နေထိုင်တဲ့ကြောက်တော်မြို့နယ်ညောင်ချောင်းစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လေစားနပ်ရိတ်ခထောက်ပံ့သူတွေမရှိတော့ဘူးလို့စခန်းတာဝန်ခံဦးတန်းအေးကပြောပါတယ်
။ဒီကျွန်တော်တို့ဆိုက်ရတော့ဒီပေါ့နော်ဒီညောင်ချောင်း IDB စခန်းကတော့ရခိုင်ပြည်နယ်ထဲမှာဆိုရင်ဟိုအခြေစွန်ဒီမှာတော့ပါဝင်တာပေါ့နော်။ဒါမှမဟုတ်ဒီကျွန်တော်တို့ရှားအလူရှင်တွေလည်းမရောက်ဘူး။ပောက်ကလေးကအလူရှင်တွေလည်းဟိုလာရောက်မှုအနည်းဆုံးပေါ့နော်။ဒီနှစ်အတိုးတော့နေ2021ကပေါ့နော်။အစ်နှစ်ကာလာဒီဘာအလူရှင်မှနေပြီးရင်ဒီရောင်ချောင်းအနေစကန်ကိုလာလို့ကျူတန်းတော့မရှိဘူးခင်ဗျာ
။အရင်ကစစ်ပေးဒုက္ခသည်စကန်တွေမှာစစ်ကောင်စီရဲ့ဘေးစီမံဌာနစံနဲ့ရိတ်ခါတချို့လစဉ်ထောက်ပံ့တယ်လို့ကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ကလည်းဒုက္ခသည်တူကိုတစ်လအတွက်ငွေကျပ်18,000စီထောက်ပံ့ပေးခဲ့ပါတယ်။လက်ရှိမှာတော့ WFP ရဲ့ထောက်ပံ့ငွေတစ်ခုသာပုံမှန်ရတော့တယ်လို့ညောင်ချောင်းစစ်ပေးဒုက္ခသည်စကန်တာဝန်ခံဦးတန်းရေးကပြောပါတယ်
။ဘောဘေးစီမံဆိုင်ရာပေါ့နော်။ခရင်ဦးစီးမှုဦးစံနေကတော့ကျွန်တော်မေးဖြစ်တယ်ခင်ဗျာ။ရေးစတဲ့ကဦးစံနေကဘာပြောလဲဆိုတော့ဟိုပါပေါ့နော်။ဒီထက်ကဟိုပါပေါ့နော်။ဒီထောက်ပံ့မှုအစီအစဉ်မရှိတော့ဒီကမှာဖြစ်တာလို့ကျွန်တော်ရောဖုန်းနဲ့ဟိုပေါ့နော်ကောင်တန်လုပ်ပြီးပြောတာတော့ရှိတယ်ခင်ဗျာ WFP ကတော့ WFP ကတော့ဟိုပုံမှန်ပေါ့ခင်ဗျာဒီလူရောက်ကိုပေါ့နော်ဒီကလာတာတော့ဟိုပေါ့နော်ဝချင်းတမ်းမပေးတာတော့ဟို1,800ပေါ့လူတယောက်စီလေအဲ့ဒါတော့ပုံမှန်ပေါ့လက်စက်လာတိုင်းကပုံမှန်ထောက်ပံ့တယ်သူတို့ WFP ကတော့ဟိုပြက်ခွာတာတော့မရှိဘူးပုံမှန်အနေထားတော့ထောက်ပံ့တာတော့ရှိပါတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာလက်ရှိအချိန်ထိအကြောင်းမျိုးမျိုးကြောင့်နေရဲပြန်ဖို့ခက်ခဲနေသေးတဲ့စစ်ဘေးဒုက္ခသည်ဥယျာဉ် 9,000 နီးပါးရှိနေပါသေးတယ်။ဒါ့အပြင်ဒီလအတွင်းမှာပဲရခိုင်မြောက်ပိုင်းကရသေးတောင်မြို့နယ်မှာရခိုင်လက်နက်ကင်အေအေဖွဲ့နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံ1,000နီးပါးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်။ရခိုင်လက်နက်ကင်အေအေဖွဲ့ကတော့စစ်ကောင်စီဘက်ကပိတ်ပင်တားဆီးတာတွေကြောင့်အခက်အခဲကြုံတွေ့နေရင်အကူအညီပေးရတဲ့အဖွဲ့တွေအနေနဲ့သူတို့ကိုဆက်သွယ်ပြီးဆောင်ရွက်နိုင်တယ်လို့လည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ကူညီကယ်ဆယ်ရေးအဖွဲ့တွေကိုကန့်သက်ထားတာတွေအပြင်ရခိုင်ပြည်နယ်အတွင်းစားနပ်ရိတ်ခါတည်ယူခွင့်တွေကိုကန့်သက်ထားတာနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရသူတွေအပါအဝင်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့အကြောင်းတစုံတရာဖြေဆိုခဲ့ခြင်းမရှိပါဘူးခင်ဗျာ